မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ရဲ့ချင်းပြည်နယ်ဟာခါမြို့ခီးစင်မှာဌာနဆိုင်ရာအကြီးအကဲတွေကသူတို့ရဲ့ဝန်ထမ်းတွေကိုဒေါက်ဆန်းစုကြည်ကိုတွားရောက်မကြိုဆိုဖို့နဲ့လူထုတွဲဆောင်ပွဲကိုမတက်ရောက်ဖို့အတွက်ညွှန်ကြားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မနက်ကကျင်းပတဲ့ဟာခါမြို့လူထုတွဲဆောင်ပွဲမှာတော့ဒေါက်ဆန်းစုကြည်ကအခုလိုညွန်ကြားတာဟာလူခွင့်ချိုးဖောက်တာဖြစ်ပြီးတော့လွတ်တော်မှာတင်ပြအရေးယူသွားမယ်လို့ပြောဆိုခဲ့ပါတယ်။သတင်းပြည်စုံကတော့ VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဟောပြောဖို့နဲ့လူထုသဘောထားရယူဖို့အတွက်ချင်းပြည်နယ်ကိုတွားရောက်နေတဲ့ဒေါန်ဆန်းစုကြည်နဲ့အဖွဲ့ဟာမနေ့ညနေ 9:00 နာရီလောက်ကဟာခါမြို့ကိုရောက်ရှိခဲ့ပြီးဒီကနေ့မနေ့ 8:00 နာရီကနေ 10:00 နာရီအထိဟာခါမြို့အားကစားကွင်းမှာလူထုတွဲဆောင်ပွဲကျင်းပခဲ့တာဖြစ်ပါတယ်။ဟာခါမြို့ခီးစင်မှာဌာနဆိုင်ရာဝန်ထမ်းတွေကိုဒေါ်ဆန်းစုကြည်ကိုတွားရောက်မကြိုဆိုဖို့နဲ့လူထုတွဲဆောင်ပွဲကိုမတက်ရောက်ဖို့အတွက်တက်ဆိုင်ရာဌာနအကြီးအကဲတွေကညွှန်ကြားခဲ့ကြောင်းကိုဒေသခံတယောက်ကအခုလိုပြောပါတယ
်။မနေ့ကဝန်ထမ်းတယောက်ကကျွန်တော်ကိုပြောတယ်။သူကကျောင်းဆရာမကိုကျောင်းဆရာမသူတို့ဆောင်ကြည့်လို့အစိုးဖုန်းဆက်တဲ့ဖုန်းလာရဲ့ဒီဝန်ထမ်းနေတော့ဟိုဒေါ်ဆူရဲ့ဟိုဟာသူ့သူ့ဘွေနဲ့ဟိုဒီပေါ်မှာဟိုစကားပြောတဲ့ပြဿနာတော့တော့ရဘူးဘာလို့ဆိုတော့ဝန်ထမ်းတွေကဝန်ထမ်းစီမံစီကံရှိတဲ့နိုင်ငံကြီးနဲ့ပတ်သက်ရဘူးမတော်ရဘူးတော်လို့ရှိရင်တော့ဟိုအရေးယူမှာပါပေါ့အဲ့လိုပြောတယ်တဲ့
ဒီလိုတားမြစ်ထားတဲ့အတွက်သက်ဆိုင်ရာအာဏာပိုင်တွေကိုလွတ်တော်အထိတင်ပြပြီးအရေးယူဆောင်ရွက်သွားမယ်လို့ဒေါ်ဆန်းစုကြည်ကလူထုတွဲဆောင်ပွဲမှာပြောကြားခဲ့တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးကွန်ပြည်ဝင်လည်းဖြစ်ဟာခါခရိုင်ဥက္ကဋ္ဌလည်းဖြစ်တဲ့ဦးဝက်ချွန်းကပြောပါတယ်
။ဝန်ထမ်းတို့ကအခမ်းအနားမတည်ဘူးရှင်နေဝတ်မတော်ဘူးအထက်ကလည်းတားတယ်ဆိုတော့စကားသူကကြားတယ်။အဲ့ဒါကြားတဲ့တွေ့အဲ့ဒါကိုဗာရှိခာဥပဒေစီရင်ပွဲပဲပါတီနိုင်ငံစင်းနဲ့မဆိုင်ဘူး NLD ပါတီဝန်မလို့စီရင်တာမဟုတ်ဘူးအခြေခံဥပဒေဟာကွဲပဲဒါဆိုတော့တာဝန်လည်းဖြစ်တယ်ဒါ NLD တာဝန်လည်းဖြစ်တယ်အထက်ကလည်းတားရဲဆိုတော့စကားဒါလူခွင့်ကြီးပြေရှုတာပဲဖြစ်တယ်အဲ့ဒါဒီမှာဆိုဆန်ပြီးမှချက်တော်ဖြစ်ဟုတ်တယ်မယ်အဲ့ဒါအနှုတ်စစ်ပေးတဲ့ဌာနကိုအတိအကျစဉ်းပေးပါအရေးယူမယ်ဆိုပြောတယ
်လွန်ခဲ့တဲ့ဗိုလ်တူးနေ့ကဖလန်းမြုပ်ကိုရောက်ရှိစင်ပါလေတက်ဆိုင်ရာအာနာပိုင်တွေကဒေါ်ဆန်းစုကြည်ကိုမကြိုဆိုဖို့နဲ့လူထုတွဲဆောင်ဘွဲကိုမတက်ရောက်ဖို့အတွက်ဌာနဆိုင်ရာဝန်ထမ်းတွေကိုတားမြစ်ခဲ့တယ်လို့ဦးဝချွန်းကပြောပါတယ်ဟာခါမြို့မှာဝန်ထမ်းတွေကိုတားမြစ်တာရှိမရှိနဲ့ပတ်သက်ပြီးမြို့နယ်အုပ်ချုပ်ရေးယုံကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ရှိသူတဦးကအခုလိုဖြေဆိုပါတယ
်မသိဘူးပြတာတော့ကျွန်တော်တို့ဘာမှမသိရဘူး
ဒီကနေ့ဟာခါမြို့မှာကျင်းပတဲ့လူထုတွဲဆောင်ပွဲကိုတော့ပရိသတ်အင်အား 2,000 လောက်တက်ရောက်ခဲ့ပြီးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီခေါင်းဆောင်ဦးထွန်းထွန်းဟိန်နဲ့ဦးသေးဦးတို့ကလည်းဆွေးနွေးခဲ့ပါတယ်။လူထုသဘောထားကောက်ယူရမှာတော့တက်ရောက်လာသူရဲ့90ရာခိုင်နှုန်းကျော်ကဖွဲ့စည်းပုံအသစ်ရေးဆွဲရေးတဲ့ပြင်ဆင်ရေးကိုထောက်ခံကြောင်းလက်ထောင်ပြီးသဘောထားထုတ်ဖော်ခဲ့ပါတယ်။ဟာခါလူထုတွဲဆောင်ပွဲပြီးတဲ့နောက်မှာဒေါ်ဆန်းစုကြည်နဲ့အဖွဲ့ဟာဂိုင်းတိုင်းဒေသကြီးကလေးမြို့ကိုထွက်ခွာခဲ့ပြီးမနေ့ဖန်မှာတော့ကလေးမြို့မှာလူထုတွဲဆောင်ပွဲကျင်းပမှာဖြစ်ပါတယ်